အိန္ဒိယနိုင်ငံကိုဒီကနေ့ပဲရရှိလာတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ဟာစီနာဟာလျှက်ကြခီးစဉ်တွင်တနင်္ဂနွေကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေတွန်းမြင့်ရေးစာချုပ်တွေကိုလက်မှတ်ရေးထိုးဖို့ရှိတယ်လို့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေအရေးကိုပါဆွေးနွေးမယ်လို့လည်းခန့်မှန်းရပါတယ်။စနေနေ့မှာဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံဖို့ရှိတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဟာကမ္ဘာစီးပွားရေးဖိုရမ်မှာလည်းမိန့်ခွန်းပြောဖို့စီစဉ်ထားတာပါ။မြန်မာနိုင်ငံကနေထွက်ပြေးလာပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာခုံလုံနေကြတဲ့တိုင်းနယ်ချီရဲ့ရိုဟင်ဂျာဒုက္ခသည်တွေနေရက်ပြန်နေရေးကြိုးပမ်းမှုတွေမှာအိန္ဒိယနိုင်ငံကထောက်ခံမှုရအောင်ကြိုးပမ်းသွားလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။ဒုက္ခသည်တွေနေရက်ပြန်ရေးအစီအစဉ်တွေနည်းနည်းဆန်းဆန်းအကောင့်တွေပုံနိုင်မှုအိန္ဒိယ၊တရုတ်၊ဂျပန်နိုင်ငံတွေကပူးပေါင်းကူညီမှုတွေရနိုင်မှုလဲဘင်္ဂလားဒေ့ရှ်ကကြိုးပမ်းနေတာပါ။ရင်းချဒုက္ခတွေကမ္ဘာကြီး4000လောက်ရှိနေတဲ့အိန္ဒိယနိုင်ငံကတော့တရားမဝင်ရရှိနေတဲ့ရွှေပြောင်းနေထိုင်သူတွေကိုရှင်းလင်းဖို့ကြိုးပမ်းနေပြီးဘင်္ဂလားဒေ့ရှ်နိုင်ငံကနေရရှိလာသူတွေကိုပြန်ပို့ဖို့လည်းမကြတဲ့ငါပဲပြောဆိုထားပါတယ်။မြန်မာဆီကတော့ရင်းချဆိုတဲ့အသုံးအနှုန်းကိုတရားဝင်သိမှတ်ပြုလက်ခံမထားပေမဲ့ဒုက္ခတွေကိုပြန်လည်လက်ခံဖို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောဒုက္ခတွေမျက်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR နဲ့ပါသဘောတူညီချက်တွေကိုတရားစီလက်မှတ်ရေးထိုးထားတာပါ။ဒါပေမဲ့လည်းဒုက္ခတွေနေရပြန်ရေးဘင်္ဂလားဒေ့ရှ်မြန်မာနိုင်ငံကြားစီစဉ်ခဲ့တာတွေရှိရင်လည်းအောင်မြင်မှုတော့မရသေးပါဘူး။